မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူဥချင်မီဥဖြိုးစီရတော်ဥလှမျိုးအောင်နဲ့ဥအောင်သူရဇော်တို့ကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဒီဥပဒေမဲ့လူမဆန်တဲ့လုပ်ရက်လူခွေချိုးဖောက်မှုအဖြစ်ဝေဖန်ပြောဆိုနေကြပါတယ်။ View မြန်မာဝိုင်းသတင်းတော့မင်းမသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူကိုချင်မီကိုဖြိုးစီရတော်ကိုလှမျိုးအောင်ကိုအောင်သူရဇော်တို့ကိုလုံထုံးလုံနီးနဲ့အညီပြစ်ဒဏ်လုံးဝစီရင်ပြီးစီကြောင်းစစ်ကောင်စီဘက်သတင်းစာတွေမှာဖော်ပြခဲ့တာပါဒီနောက်မှာတော့မိသားစုဝင်တွေကအင်းစိန်ထောင်ကိုလိုက်သွားတဲ့အခါမှာတော့ဒုတိယထောင်ပိုင်းကသတင်းစာတွေကအတိုင်းပဲဆိုတာကိုပဲအတည်ပြုပြောကြခဲ့ပါတယ်တေဆုံးသွားတယ်ဆိုတာရယ်ဘယ်နှစ်ဘယ်ရက်မှာတေဒဏ်ကိုစီရင်လိုက်တယ်ဆိုတာရယ်ကိုပြောခွင့်မရှိဘူးလို့လည်းညှင်းဆိုခဲ့ပြီးတေဆုံးသူတွေရဲ့ dead body ကိုပေးဖို့မရှိဘူးလို့လည်းပြောဆိုခဲ့တယ်ဆိုပြီးမိသားစုဝင်တွေကဆိုပါတယ်ဒီဖြစ်ရပ်ပေါ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကတော့အခုလိုပြောပြပါတယ်
ဥပဒေမရှိဘဲနဲ့တုံ့ချင်တာလုပ်နေတာကိုဓမ္မကြီးကဥပဒေကြီးကမဲ့နေတာကိုအဲ့ဒါကိုဥပဒေနဲ့သွားစကားပြောလို့ရတဲ့နိုင်တိုင်းကြီးမှာမဟုတ်ဘဲနဲ့ဥပဒေမဲ့တဲ့တိုင်းကြီးမှာဥပဒေမဲ့ဖြည့်ချင်းနေတာအရာကြီးကိုကိုကြည်မီကထက်ပေါ်ပြီးရရင်နဲ့ရမယ်မရရင်လည်းမရဘူးဒါပေမဲ့ကိုကြည်မီရဲ့စိတ်ဓာတ်ကတိုင်းတူပြန်သွားပြီတမန်ငယ်လို့ပြသွားပြီဘာအလုံးလုံးကြီးစိတ်ဓာတ်ပဲလူပြောက်ကိုတတ်လို့ရမယ်စိတ်ဓာတ်ကိုတတ်လို့မရဘူး
တည်တံပေးခံရသူတွေဟာဖမ်းဆီးခံရပြီးကြတဲ့ကမိသားစုနဲ့တွေ့ခွင့်မပေးဘဲထားရကနေပြီးခဲ့တဲ့တောက်ကြနေ့ကတော့ဗီဒီယိုကွန်ဖရင့်ကနေမိသားစုနဲ့စကားပြောခွင့်ကိုခဏတာဖွင့်ပြုခဲ့တာပါသူတို့ဟာဖမ်းဆီးခံရပြီးကြတဲ့ကအခုသိဆုံးရတဲ့အဖြစ်အပျက်အထိလူခွင့်ရေးချိုးဖောက်တာခံရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ကလည်းပြောပါတယ
်ဒါကတော့လုံးဝမတရားတာပေါ့နော်မတရားဘူးဆိုတာဆိုတော့ပြောမယ်ကိုကြည်မီကိုဖမ်းမိတယ်ဖမ်းမိကြတဲ့ကဘယ်သူနဲ့မှလည်းတွေ့ခွင့်မပေးဘူးထောင်ထဲရဲ့အခွင့်အရေးတွေအားလုံးဆုံးရှုံးတယ်အခုအဲ့ဒါပြီးတော့တစ်ဖက်တက်စီရင်ရချပြီးတော့နောက်ဆုံးတည်တံတီကျူမိတ်စီရင်တယ်ဆိုတော့ဒါကဟိုကျွန်တော်ကလူခွင့်ရရပဲဒီလုံးဝမတရားတဲ့လုပ်ရတစ်ခုပဲလို့ကျွန်တော်မြင်တယ်သူတို့လို temp body ကိုလည်းပြန်မပေးဘူးအမှန်ကဒါထောင်ထဲဥပဒေကလည်းအားလုံးကတီးချိတာပြီးသားပဲလေတော့ထောင်မြို့ကြီးအစီအမိသားစုကိုခေါ်ပြရမယ်အသိဉာဏ်မရှိတော့သူတည်တံပေးခဲ့တယ်ဆိုတော့သိဉာဏ်မရှိတော့ဘူးတက်ဖို့လိုချင်လည်းပြန်ပေးရမယ်ဒါကဥပဒေမှာလည်းဖော်ပြပြီးတာပဲဒါကိုသူအလုံးချိုးပေါက်တယ်မိသားစုကိုလည်းတက်ဖို့ဒီလိုဝမ်းပြန်မပေးခဲ့ဘူ
းကိုချင်းမီကိုဖြိုးစရာတော့ကိုလှမျိုးအောင်ကိုအောင်သူရဇော်တို့ကိုတည်တံပေးကွပ်မျက်လိုက်တဲ့အတွက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကြောင်းမှာလည်းအတော့ကိုစိတ်ဆိုးဒေါသထွက်ကြသလိုစိတ်ထိခိုက်ကြရတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကဆိုပါတယ်စစ်ကောင်စီရဲ့အခုလိုလွတ်ရက်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တချို့ကလည်းဝေဖန်ခဲ့ပါတယ်ရှင်